ဆရာကြီးလာမယ့်ပေါ်တော့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဆရာအနေနဲ့ NND ကနေဝင်ရောက်ရှင်ပြိုင်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ဆရာ။ဗန်မြို့နယ်ကနေပြီးတော့များဝင်ရောက်ရှင်ပြိုင်သွားဖို့ရှိမလဲရှင်။
2010ရွေးကောက်ပွဲတုန်းကတာဆညာအနေဆရာကမာရွတ်မျိုးနယ်ပြည်သူ့လွှတ်တော်အနေနဲ့ဝင်ပြိုင်ခဲ့တယ်။အဲ့တော့ NLD ကလုံးဝဝင်မပြိုင်ဘူးလေ။နောက်ဆရာလည်းမဆလာဖွဲ့ဝင်ဟောင်းဆိုတော့အိုက်တာဆညာဆရာမိတ်ဆွေတွေကလာမြစ်တရခန္ဓာနဲ့ပညာရှင်တယောက်အနေနဲ့ဆရာဝင်ပြိုင်ပေးခဲ့တယ်။အဲ့တော့အခုလေကိုဇလဲလောင်းအနေနဲ့ဆရာပြည်သူ့လွှတ်တော်ပဲပေါ့ဒီကမာရွတ်မျိုးနယ်အဲ့လိုဝင်ပြိုင်ဖို့ပဲဆန္ဒရှိပါတယ်။
ဒီပါတီတော်တော်များများရှိရာကနေပြီးတော့ပေါ့နော် NND ပါတီကနေဝင်ရောက်ရှင်ပြိုင်မယ်ဆိုပြီးတော့ဘာကြောင့်များရွေးချယ်ဖြစ်တာလဲရှင်။
ဆရာဖေကလည်းအာဇာနီကောင်းဆောင်ကြီးတူဦးအနေနဲ့လည်းပါတယ်လေ။ဖခင်နဲ့ဗိုလ်ချုပ်အောင်ဆန်းလုတ်ခဲ့တဲ့ဒီမပြီးဆုံးသေးတဲ့သူတို့ရဲ့စန္ဒာကိုဆက်ဖြည့်နေနေလေ။ဆရာဒီအာဇာနီမိသားစုပါတီဝင်ဖြစ်တဲ့ဗိုလ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပေါ့ NLD မှာဆရာလည်းအာဇာနီမိသားစုတယောက်အနေနဲ့ဆရာအဲ့လိုဝင်ပြိုင်တယ်လို့ဆုံးဖြတ်ခဲ့တာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီ NLD ပါတီက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ပေါ့နော်ကြိုးပမ်းနေတဲ့ပါတီဖြစ်တဲ့ဆရာကလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဝင်ရောက်ရှင်ပြိုင်မယ်ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်ဆရာသဘောထားကဘယ်လိုမျိုးများရှိပါလဲရှင်။
အဲ့တော့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာတိုင်းရင်းသားပြည်သူတရားလုံးသိ ਉ သိနေတယ်။ NLD ကလည်းပြင်မယ်ဆိုတာကိုထုံးပြပြီးသား။ဒါနဲ့ဆုံးပြတဲ့အခါမှာ2008ဖွဲ့စည်းပုံပြင်တဲ့အခါမှာဒီမလိုလားတဲ့လူတွေကအတင်းအဓမ္မတားဆီးလုပ်တယ်ဆရာပြောလို့ပေါ့အဟန့်သားတွေလုပ်နေတယ်အခုထိလုပ်နေတယ်တော့မအောင်မြင်ဘူးပေါ့။အဲ့တော့ဆရာဝင်တော့အောင်မြင်မှလားဆိုတော့ဒီလိုတော့မဟုတ်ဘူးလေ။ဒါပေမဲ့လည်းတိုင်းရင်းသားပြည်သူတရားအနေနဲ့အခုပညာရေးလောကမှာဆရာတက်ပြည့်ပြင်ဆင်လေရပြီးတော့ထမ်းဆောင်ပြီးပြီလေတော်တော်ဒီဘုကျောင်းဆန်တဲ့ဘက်ကလုတ်တယ်ဘလုတ်ကိုဆရာဆက်လုတ်ပေးဖို့ဆရာမှာဘုတရားတစ်ခုလို့ဖြစ်တယ်ပေါ့ခံစားမိတယ်အဲ့ဒါကြောင့်ဆရာရုပ်မှာတော်ဒီ2008ဖွဲ့စည်းပုံပြင်တာကိုပြင်လို့ပြင်ရမယ်မပြင်လို့မရအခုလို့ပြောတာအရန်အားနာပါတယ်တက်ကအခု25ရာဂိုင်းလုံးဆိုတာလုံးဝမတင့်တော့ပါဘူးသူ့နေရာသူပြန်သွားဖို့လိုပါပြီ
လာမယ့်2015ထွေထွေရွေးကောက်ပွဲအပြီးမြန်မာနိုင်ငံရေးမှာဆရာအနေနဲ့ဘဒုအိုများမြန်မာနိုင်ငံရဲ့သမ္မတဖြစ်စေခြင်းလဲရှင်
သမ္မတဆိုတာတော့ parliamentary democracy ပြောပြောဘာပြောပြောပေါ့ဝန်ကြီးချုပ်ကိုဘာညာဒါတွေဆရာမသိဘူးဆရာကြိုက်တာတော့ပြည်သူလူထုကဓာတ်ရိုက်တင်မြောက်တဲ့သမ္မတအနေပဲလိုချင်နေတာပဲအခုဖွဲ့စည်းပုံခြေခံရအခုကရွေးကောက်ပွဲရသမ္မတဟလာဒုသမ္မတ၃ရောက်တည်းရတစ်ခါပြန်ရွေးအဲ့ဒီပုံစံကသမျိုးကြီးခံစားရတာပေါ့နော်အဲ့တော့ပြည်သူလူထုကဓာတ်ရိုက်ရွေးတဲ့ဟာမျိုးပဲကြိုက်တယ်
အခုလိုဖြေကြားပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
ဆရာလေးကျေးဇူးတင်ပါတယ်